ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းနေရာကိုစစ်ကောင်စီဘက်ကအစားထိုးခန့်အပ်လိုက်တဲ့ကိစ္စအပါအဝင်ကုလသမဂ္ဂကိုယ်စားလှယ်ဆိုင်ရာအငင်းပွားမှုတွေကိုဖြေရှင်းမဲ့86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုအင်္ဂါနေ့မှစတင်လိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်နေရာတွေကိုအဆုံးဖြတ်ပေးမဲ့ Credentials Committee အဖွဲ့ဝင်တွေကိုလည်းမနေ့ကပဲခန့်အပ်ခဲ့တာပါ။မတ်တန်ကြီးထိုက်ကစူးစီးတင်ပြမှာပါရှင်။
ကုလသမဂ္ဂရဲ့မြန်မာဆိုင်ရာတမတ်ကြီးဦးကျော်မိုးထွန်းနေရာကိုစားထိုးဖို့စစ်ကောင်စီရဲ့ဂျိုးပန်းမှုအပါအဝင်ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်လက်ခံရေးအဆုံးဖြတ်ပေးရမယ်ကုလသမဂ္ဂ Credential Committee တစ်ကိုအင်္ဂါနေ့မှာကြေညာပါတယ်။86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌအဗ်ဒူလာရှာဟစ်ကအခုလိုကြေညာပါတယ
်။ For the 76th session the Credentials Committee should consist
86ကြိမ်မြောက်အထွေထွေညီလာခံအတွက်Credential Committee မှာ Bahama, Bhutan, Chile, Thailand, Namibia, Russia, Sierra Leone, Sweden နဲ့ American နိုင်ငံတွေပါဝင်ပါမယ်
။86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာစက်တင်ဘာလ29ရက်နေ့မင်ကွန်းပြောမဲ့စီးရင်မှာတော့မြန်မာ၊ဂီနီနဲ့အာဖဂန်နစ္စတန်တို့ပါဝင်ပါတယ်။ကုလသမဂ္ဂရဲ့မြန်မာဆိုင်ရာတာဝန်ကြီးအဖြစ်လက်ရှိတာဝန်ယူနေတဲ့အမကြီးဦးကျော်မိုးထွန်းမင်ကွန်းပြောဖို့ရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးမြန်မာဆရာနာတိမ်မှုကိုစန့်ကျင်ချောင်းကုလသမဂ္ဂမှာအတိတလင်းမင်ကွန်းပြောခဲ့တဲ့တမ်မကြီးဦးကျော်မိုးထွန်းရဲ့နေရာကိုအနာသိစစ်ကောင်စီဘက်ကစစ်တမ်းမှုနဲ့အစားထိုးဖို့ကုလသမဂ္ဂမှာတင်ပြထားတာပါဒါပေမဲ့လည်းကုလသမဂ္ဂရဲ့အခုရွေးချယ်လိုက်တဲ့ Credential Committee အနေနဲ့ဒီသတင်းပါအတွင်းမှာတော့ဆင်းရဲနိုင်ပွဲမရှိဘူးလို့တန်တမအတိုင်းဝိုင်းကပြောပါတယ်ဆရာနာတင်ခံရတဲ့မြန်မာနိုင်ငံဤသူကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ခံထားရေးဆုံးဖြတ်ရဖွယ်ရှိတဲ့တခြားနိုင်ငံတွေလည်းရှိပါတယ်။အာဖဂန်နစ္စတန်နဲ့ဂီနီတို့ဖြစ်ပါတယ်။အာဖဂန်ရဲ့တာလီဘန်အုပ်ချုပ်ရေးအဖွဲ့အစ်ဘက်ကအရေးအစိုးရရဲ့တာမတ်ကြီးနေရာအစားထိုးဖို့တင်သွင်းထားတာမရှိသေးသလိုလက်တလောဆရာနာတင်ထားတဲ့ဂီနီနိုင်ငံဘက်ကလည်းမတင်သေးပါဘူး။ကုလသမဂ္ဂအထွေထွေညီလာခံမှာတော့မြန်မာရေးအပါအဝင်နိုင်ငံတကာအရေးကိစ္စတွေနဲ့ပတ်သက်ပြီးအဖွဲ့ဝင်နိုင်ငံတွေချာမဲခွဲပြီးမဖြစ်မနေလိုက်နာစရာမလိုတဲ့ဆုံးဖြတ်ချက်တွေကိုချမှတ်ပါတယ်။85ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဘောကန်ဘော့စကီယားကကုလသမဂ္ဂအထွေထွေညီလာခံနဲ့လုံခြုံရေးကောင်စီချာခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းသွားပါတယ်။
Take for example the General Assembly's work on Myanmar, Syria.
ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်မှုရှိရပါမယ်။ဒီအဖွဲ့အစည်းနှစ်ခုဟာဆက်စပ်နေပါတယ်။အဖွဲ့အစည်းနှစ်ခုလုံးအတူပူးပေါင်းဆောင်ရွက်မယ်ဆိုရင်ခရီးရောက်နိုင်ပါတယ်။အဖွဲ့အစည်းနှစ်ခုတို့စန့်ကျင်ဘက်ဖြစ်နေမယ်ဆိုရင်တော့အဖွဲ့အစည်းတွင်ကွဲပြားသွားနိုင်တဲ့အန္တရာယ်ရှိပါတယ်။ကုလသမဂ္ဂအထွေထွေညီလာခံနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကြားမှာပူးပေါင်းညှိနှိုင်းဆောင်ရွက်မှုအကျိုးရလဒ်မှုတွေရှိပြီးလက်ရှိမှာအပြည့်အဝအသုံးမချနိုင်သေးပါဘူးဥပမာပြောရရင်အထွေထွေညီလာခံကမြန်မာဆီးရီးယားနဲ့ပါလက်စတိုင်းအရေးတွေကိုဆောင်ရွက်မှုဟာလုံခြုံရေးကောင်စီကိုထောက်ခံမှုဖြစ်ပါတယ
်စက်တင်ဘာလ14ရက်နေ့မှာစတင်တဲ့86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံအဖွဲ့မိန့်ခွန်းမှာကမ္ဘာကြီးရာတွေကိုဖြည့်ဆင်းဆောင်ရွက်နိုင်ရေးပူးပေါင်းဆောင်ရွက်ချဖို့ကုလသမဂ္ဂအတူရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းတိုက်တွန်းပါတယ်
။ My search for political and ideological dominance that's full social unrest, mistrust.
နိုင်ငံရေးယူဝါဒဆိုင်ရာလွှမ်းမိုးချုပ်ကန်လူမှုတွေကလူမှုရေးမတည်ငြိမ်မှုမယုံကြည်မှုစံဖက်ဝါဒနဲ့လက်နက်ကိုင်ပြဖက်တွေကိုလှုပ်ဆော်ပေးနေပါတယ်။ဒါပေမဲ့လည်းဒီခက်ခဲတွေကွဲပြားမှုတွေကိုပြည့်စင်နိုင်ပါတယ
်။86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာတော့နိုင်ငံပေါင်း100ကျော်ကခေါင်းဆောင်တွေနယူးယောက်ကုလသမဂ္ဂဌာနချုပ်အစည်းအဝေးတွေကိုကိုယ်တိုင်တက်ရောက်ဖို့စီစဉ်ထားပါတယ်။ AP သတင်းအေဂျင်စီမှဖော်ပြထားချက်အရတော့အမေရိကန်သမ္မတဂျိုးဘိုက်ဒန်၊ဂျော်ဒန်ဘရီအဗ်ဒူလာ၊ဘရာဇီးနဲ့ဗင်နီဇွဲလားသမ္မတတွေ၊နောက်ဂျပန်၊အိန္ဒိယနဲ့ဗြိတိန်ဝန်ကြီးချုပ်တို့လည်းညီလာခံမှာတက်ရောက်မင်ကွန်းပြောဖို့ရှိနေပါတယ်ရှင်။